အမျိုးအစုမှာပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်နေ့သမ္မတဟောင်းဒိုနယ်ထရမ့်ကိုထောက်ခံသူတွေဆန္ဒပြရင်လွှတ်တော်ဝင်ရောက်စီးနှင်းမှုအကြောင်းသတင်းရေးသားခဲ့တဲ့ Washington Post သတင်းစာကိုသတင်းလောကရဲ့အမြင့်ဆုံး Pulitzer Prize ဆုချီးမြှင့်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစနစ်လုံခြုံရေးဆိုင်ရာပြဿနာနဲ့မအောင်မြင်မှုတွေအကြောင်းဇန်နဝါရီလ6ရက်မတိုင်ခင်နဲ့နောက်ပိုင်းတွင်မှ Washington Post သတင်းစာကပြည့်စုံအောင်ရေးသားနိုင်ခဲ့တယ်ဆိုပြီးအများပြည်သူဝန်ဆောင်မှုအတွက် Pulitzer Prizeစုရွေးချယ်ရေးအဖွဲ့ကစုချီးမြှင့်လိုက်တာပါ Writer သတင်းဌာနဓာတ်ပုံသတင်းတော်တို့ကိုလည်းအိန္ဒိယနိုင်ငံကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအကြောင်းဓာတ်ပုံမှတ်တမ်းတွေအတွက်ပူလဇာစုချီးမြှင့်လိုက်ပါတယ် New York Times သတင်းစာကြီးကိုလည်းပြည်တွင်းပြည်ပသတင်းပေးပို့ချက်တွေအတွက်စုရွေးချယ်ချီးမြှင့်ပါတယ်ရုရှားကျူးကျော်တိုက်ခိုက်ခဲ့တဲ့စစ်ပွဲတွေတတိရှိရှိခန္ဓာကြီးအပြည့်နဲ့တဆိုင်မှတ်မှတ်သတင်းတွေရေးသားထုတ်လွှင့်ခဲ့တဲ့ Ukraine သတင်းတော်တွေကိုလည်းပူလီဇာစုရွေးချယ်ရေးအဖွဲ့ကစုချင်းမြင့်ပါတယ်ပြီးခဲ့တဲ့ဩဂုတ်လကအာဖဂန်နစ္စတန်ကသတင်းတောက်တွေကိုအလားတူစုချင်းမြင့်ခဲ့ပါသေးတယ်မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာသတင်းတောက်တွေအပေါ်ချင်းချောက်မှုနဲ့တိုက်ခိုက်မှုတွေရှိနေတာကိုအတိအမှတ်ပြုတဲ့တစ်ချိန်တည်းမှာ2021ခုနှစ်ဟာကမ္ဘာတဝန်းသတင်းတောက်တွေအတွက်အခက်ခဲဆုံးနဲ့အန္တရာယ်ရှိဆုံးချိန်ဖြစ်တယ်ဆိုတာကိုပူလီဇာစုရွေးချယ်ရေးအဖွဲ့ကမှတ်တမ်းတင်ပါတယ်ယူကရိန်းရုရှားကျူးကျော်စစ်အတွင်းသတင်းတောက်12ဦးအသက်ခံရတယ်လို့မက္ကဆီကိုသတင်းတောက်10ဦးအသက်ခံရတဲ့အကြောင်းမှတ်တမ်းတင်ထားပါတယ်။အများပြည်သူဝန်ဆောင်မှုပူလီဇာစုအတွက်ရွှေစိတ်ရှိမြင့်တဲ့တစ်ချိန်တည်းမှာတခြားကောင်းစင်တွေအောက်ကစုအသီးသီးရွေးချယ်ခံရသူတွေကိုဒေါ်လာ1000ကျပ်စီပေးအပ်မှာဖြစ်ပါတယ်။